နှစ်စဉ်နှစ်တိုင်းတဘာဝဘေးရန်ကိုကြုံခဲ့ရတဲ့စကိုင်းတိုင်းကဏီမြို့မှာတော့မေလ5ရက်နေ့နဲ့6ရက်နေ့တွေမှာလေပြင်းတိုက်တာမိုးသီးကျွေကြတာတွေတစ်ပင်ပြိုလဲတာတွေကိုကြုံခဲ့ကြရတာပါမေလ6ရက်နေ့မှာတော့လေပြင်းတွေတိုက်တာပြင်းထန်ပြီးအဆောက်အဦတွေပျက်စီးမှုတွေဖြစ်ရကြောင်းဒုတိယဦးသေဆုံးမှုဖြစ်ခဲ့ကြောင်းကိုတော့စကိုင်းတိုင်းကဲဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ
်လူနေကလည်းတော့ရတာနေရာ63ပေါ့ဟုတ်ကဲ့နေရာ63မိုးလံနောက်သွားပြင်းကြားဆောက်ကလေးလုံးဟာပြင်းကြား9ကြောင်းသမဆိုင်ဆောက်က9ခုအဲ့လီရတာပါဟဲ့ဟုတ်တယ်သူသူဒီပိုင်းလန်တော်တို့ဘာလို့ပေါ့လေနောက်တစ်ပင်တစ်ကိုင်းကျူးရောထိသွားတော့ဘာလို့အဲ့မျိုးတွေပါဗျာအဲ့ကျွန်တော်တို့ကအဲ့ဒါတော့ဟိုတော့ပေါ့ပြင်ကိုသူ့ဘယ်နဲ့ချလန်နေပါ냐အဲ့ဒီဘယ်လိုဖြစ်တယ်ဆိုတာတော့အသေးသေးတော့စဉ်းကောက်ခိုင်းတာတော့ပါဗျာ
တဏီမြို့ကိုမေလ6ရက်နေ့ကသခိုင်းတိုင်းဝန်ကြီးချုပ်လည်းလာရောက်ကြည့်ရှုခဲ့ပြီးလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အတွက်စီစဉ်နေကြပါတယ်ဒီထက်မှာမေလ5ရက်နေ့ကတည်ဆုံးသူတဦးကိုတော့ထောက်ပံ့ငွေ3သိန်းပေးခဲ့ပြီးအင်ဂျင်ပစ္စည်းမှုပေါ်မူတည်ပြီးထောက်ပံ့မှုများပေးသွားမှာဖြစ်တယ်လို့လည်းသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန်ကပြောပါတယ
်ကျွန်တော်အခုကဝန်ကြီးချုပ်နဲ့အတူသွားပြီးတော့ပြန်ရောက်တာပါအခုလည်းဟုတ်ကဲ့အခုထောက်ပံ့မှုအတွက်လုပ်ထားတာတော့ဟိုတော့သူ့ဆက်ကြအောက်ကိုဟိုတော့ဟိုငွေ2000လုံးပေါ့ဟုတ်ကဲ့
နောက
်ဆက်ကြတွေ25ချက်ကိုသုံးတော့25နဲ့30ကဟိုက5000 30ချက်ကို5000ပေါ့ပြူတဲ့အိမ်ကတော့ကျွန်တော်တို့ဟိုတော့ဗောတသိန်းပေါ့အဲ့လိုမျိုးထောက်ပံ့မှုတော့လုပ်ထားတာပေါ့နော
်
ဟုတ်ကဲ့ဟုတ်ကဲ့ဒီသုံးတော့ကညာတော့မနေ့ကတော့မဖြစ်ဘူးအရှိတည်းကတော့တယောက်ရှိတယ်အဲ့ဒါတော့အဲ့ဒါပေါ့3သိန်းပေါ့အဲ့လိုမျိုးဆိုရင်9ရက်နေ့ကဖြစ်တာပေါ့ဟုတ်ကဲ့ဟုတ်ကဲ့
နေ
့ရက်နေ့ဖြစ်တယ်ဒီကံရောအလီတိုက်တာပါပဲဟုတ်သူကထမ်းနေတဲ့အချိန်ဒီတိုက်ပြီးတော့လေလီတိုက်တော့သူထမ်းတက်တော့ထမ်းတက်သမားပေါ့
ဟုတ်ကဲ့
ထမ်းတက်ပြီးတဲ့အချိန်မှာဒီတိုက်တော့အဲ့မှာပြုတ်ကြအဲ့လိုမျိုးဖြစ်တော့ပါဟု
တ်
ကဏီဒေတာဟာနှစ်စဉ်သဘာဝဘေးရန်ကိုကြုံနေရတယ်လို့လည်းဆက်ပြောပြပါတယ်
။ဟုတ်ကျွန်တော်စကိုင်းတိုင်းပို့တော်ဘုံပုံမှန်အချင်းတော့ဧဝလာဥစားဘုံလာအဆန်းဆိုရင်ကျွန်တော်ကကလေးတမူအဲ့ပဲကဖြစ်တော့မေလာဆိုရင်တော့ဒီစကိုင်းတိုင်းအောက်ပိုင်းအဓိကဖြစ်တော့ဘောနော်။အဲ့လိုဆိုအခုကတော်များများလည်းဖြစ်ပြီးတော့ကလေးပဲလည်းဖြစ်ပြီးပြီ။တမူပဲလည်းဖြစ်ပြီးပြီ။နောက်ဒီဘက်ဟုတ်တာအခုဆိုရင်ဒီဘက်အောက်ဘက်ကမြို့တော်များများဖြစ်သွားပြီးသခိုင်းရဲ့မြောင်ရဲ့မြင်းမှုရဲ့အားရဲ့ကြံတာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဆန်တဲ့မြို့နယ်တွေကတော်တော်ဖြစ်သွားပြီဟုတ်ကဲ့
ဆုံးရှုံးပျက်စီးမှုတွေကိုဆက်လက်ကြောက်ရွံ့နေသေးဖြစ်ပြီးတဘာဝဘေးဒဏ်ကိုကာကွယ်နိုင်ဖို့အတွက်လည်းပြင်ဆင်မှုတွေလုပ်နေကြရလို့လည်းဒေသခံတွေကဆိုပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့မေလ9ရက်နေ့မနက်ပိုင်းအချိန်တိုက်ထွာချက်များအရသခိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်နဲ့ကယားပြည်နယ်တို့မှာမိုးချစ်ကြုံရွာမယ်ဆိုပြီးပြောဆိုထားပါတယ်ရှင်။